ကလေးတွေပါဝင်ရိုဟင်ဂျာတရားစင်ကျော်ဟာမြန်မာပင်လယ်ပြင်မှာသိဆုံးခဲ့ရတဲ့အတွက်ဝမ်းနဲ့တုန်လို့ရပါကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသူ့ရဲ့သတင်းထုတ်ပြန်ချက်မှာပြောလိုက်ပါတယ်။အ ਨੇ စုံလူ18ယောက်သိဆုံးမှာဆိုရင်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးတွေပါဝင်အလောင်း14လောက်ကန့်ဆက်မှာတင်လာခဲ့ပြီးလေးပိုင်ရှင်များအပါအဝင်လူပေါင်း35ယောက်ကိုအသက်ရှင်ရက်ကဲတင်နိုင်ခဲ့တယ်လို့ပဋိခေယရတဖွဲ့ပြောရေးဆိုခွင့်ရှိသူဒုရဲမှူးကြီးထွန်းရွှေကအရေးပြည်တည်ထောင်တာကိုပြောပါတယ်အသက်ရှင်ကျခဲ့သူတွေအပြောအယလေးပေါ်မှာလူ62ယောက်ပါလာတာဖြစ်တာကြောင့်လူ12ယောက်ကြောက်ဆုံးနေဆဲဖြစ်ပါတယ်ဘူတီတော်မောင်းတော်နဲ့စစ်တွေကရိုဟင်ဂျာတွေကိုလေကတင်လာခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့တက်ကြွလှုပ်ရှားသူကအရေးပြည်ကိုပြောပါတယ်ကရဝူတိရှိရတဲ့တရင်တွေကရခိုင်ပြည်နယ်စစ်တွေမျိုးကနေမေလ19ရက်နေ့မှာလေကထွက်လာခဲ့ပြီးပဋိင်္ဂကြီးအနီးမှာမေလ21ရက်နေ့လေမော့ခဲ့တယ်လို့ကုလသမဂ္ဂထုတ်ပြန်ကြမှာဆိုပါတယ်မြန်မာနဲ့ဒေသတွင်းမှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေအနေနဲ့ကြံမိကြံရလုံးမိကြတဲ့ခံစားချက်ကိုအခုနောက်ဆုံးအဖြစ်ကပြသနေပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးရောအာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားမှုအင်ဒရီကာရောဝတ်တေးကဆိုပါတယ်နောက်ဆုံးအသက်ပါဆုံးရှုံးရလောက်အောင်အနည်းငယ်များလာတဲ့ခရီးကိုနှင်ကြမဲ့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေရဲ့အရေးအတွက်ကတူတူလာတာကိုမြင်ရတာကတော့ထိမ့်မှတ်တုန်လှုပ်เสียပါပဲလို့အင်ဒရီကာကဆိုပါတယ်ခင်ဗျာ